ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ကြောက်တော်မြောက်ဦးမင်းပြားမြေပုံနဲ့ပေါက်တော့စားတဲ့မြို့နယ်၅ခုကိုရခိုင်တပ်တော် AA ကသိမ်းပိုက်ထားပြီးကျန်တဲ့မြို့နယ်တွေကစစ်ကောင်စီတက်စကန်တွေကိုရခိုင်တပ်တော် AA ကတစ်ခုပြီးတစ်ခုတိုက်ခိုက်သိမ်းပိုက်နေပါတယ်။အခုလိုတက်စကန်တစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီဟာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လည်းကြေးဝါတွေနဲ့မြို့ပေါ်ရက်ွက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ AA တပ်ကထုတ်ပြန်ထားပါတယ်။ဒီကနေ့မှလည်းစစ်ကောင်စီရဲ့950တပ်အထိုင်ချထားတဲ့ပုံနှကျုံးမြို့ပေါ်ကရက်ွက်တချို့မီးလောင်နေတယ်လို့ထွက်ပြေးတိမ်းရှောင်နေတဲ့ပုံနှကျုံးမျိုးကန်တူကပြောပါတယ
်မိကတော့ဒီနေ့ဟိုလောင်တယ်လို့ပြောတန်ကြရပြ။ဘာကြောင့်ဟိုလောင်တယ်လို့လဲကျွန်တော်အတိအကျပြောလို့မရဘူး။ဒါပေမဲ့သူတို့ဒီကျွန်တော်သိရသလားတော့ဒီမျိုးတွေကနေထွက်ပြေးလာတော့ရှိရဲ့ထွက်ပြေးလာတဲ့သူတွေပြောကြရတဲ့ဟိုအဲ့စကားကနေနားထောင်ကြတော့သူတို့ဒီသူထွက်ပြေးလာတော့မီးလောင်နေရအဲ့လိုတွေးခဲ့တယ်အဲ့လိုပြောကြတာပဲ။တို့ထိမှောက်သွားတော့ကျွန်တော်အတိအကျမသိဘူးပေါ့။တေချာတို့ကတော့မျိုးသိဟိုမျိုးသိရက်ွက်ရဲ့အလေစုရက်ွက်ရဲ့အလေစုမှာတော့ပြီးတော့နောက်ထပ်ဟိုလက်နက်ကြီးကြတယ်အဲ့လိုပြောတန်ကြရတယ်
ပုံနှကျုံမျိုးကန်တော်တော်များများဟာပြီးခဲ့တဲ့လတွေကလေးကစစ်ကောင်စီလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေကြပြီးမြို့ပေါ်မှာလူနည်းစုသာနေထိုင်ကြတာလည်းဖြစ်ပါတယ်။ဒီအပိုင်းအတွင်းအဲ့ဒီမှာစစ်ကောင်စီနဲ့ AA တပ်ကြားနှစ်ဖက်အပြန်လဲပစ်ခတ်တာတွေမရှိသလိုသူတို့ထွက်ပြေးလာတဲ့အချိန်ဒီလဲပစ်ခတ်တာတွေမရှိဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ပုံနှကျုံမျိုးကန်တူကတော့မြို့မီးလောင်နေတာတွေကြောင့်စိတ်မကောင်းဖြစ်ရသလိုဆုံးရှုံးမှုတွေလည်းများတာကြောင့်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလည်းအများဆုံးငြိမ်းချမ်းစေချင်တယ်လို့ပြောပါတယ
်။ဒေသခံကြောင့်လည်းပြောရမယ်စိတ်တော့မကောင်းဘူးပေါ့ကွယ်။ကျွန်တော်တို့မြို့မှာဖြစ်နေရဆိုတော့ကျွန်တော်တို့အများကြီးဆုံးရှုံးသွားပြီလေ။ဟုတ်ကျွန်တော်တို့အများကြီးဆုံးရှုံးသွားပြီအခုလေမီးလောင်နေပါလေဆိုတော့ကိုမျိုးတော်တော်ခံစားရပါနေနေပါပါ။အဲ့လောက်ကစိတ်တော့မကောင်းပါဘူး။ကျွန်တော်တို့ကတော့ငါတို့အများဆုံးပြန်ကျင်ပါလေ။ဒါအခုပြန်လို့ရရင်တော့ကိုပြန်ရှင်တယ်။အဲ့လောက်ဖြစ်နေရ။ဒါပေမဲ့တိုင်းပြည်ရောမညီမသက်ဖြစ်နေတော့ကျွန်တော်တို့ပြန်လို့မရဘူးအဲ့လိုဖြစ်နေရ။အများဆုံးကြီးဟိုအေးချမ်းစေရှင်ပါလေ။ပုံမှန်လိုပဲအရင်လိုပဲပုံမှန်အေးချမ်းစေနဲ့ကိုမျိုးမှာပဲကိုနေသွားရှင်တယ်အဲ့လောက်ပါပဲ။
စစ်တွေပုံနှကျုံရသေးတောင်ရံပြဲကြောက်ဖြူနဲ့အမ်းမျိုးနယ်တွေမှာရှိတဲ့စစ်ကောင်စီတပ်တွေဟာခုခံစစ်ဒါမှမဟုတ်စုတ်ခွာစစ်အနေနဲ့ကြေးရွာရက်ွက်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ကြသလိုလေကြောင်းကနေလည်းပစ်ခတ်တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ဒါ့အပြင်လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့စစ်ကောင်စီတက်စကန်တွေကိုအေအေဘက်ကပိတ်ဆို့ထားတာတွေရှိနေပြီးတက်စကန်တွေတစ်ခုပြီးတစ်ခုကြာဆုံးနေတဲ့စစ်ကောင်စီအနေနဲ့လူနေကြေးရွာတွေနဲ့အဆောက်အဦတွေကိုဖျက်ဆီးသွားနိုင်တယ်လို့လည်းရခိုင်နိုင်ငံရေးသမားတူဖြစ်တဲ့ဦးဖေတန်းကသူ့အမြင်ကိုပြောပါတယ်။
သူတို့ကတော့ဟိုနီးဆက်ရနေစခန်းနေကနေပြီးတော့ရွာတွေပေါ်တော့လက်နေကြီးနဲ့ပြစ်တာပေါ့အရင်တော့ကတော့ရွာထဲတွေဝင်ပြီးတော့မိရှို့တာရှိတယ်အဲနောက်ပိုင်းမှာတော့သူတို့ပိတ်ဆို့ခံထားရတဲ့နေကမ်းမြေမှာအဲစခန်းအပြင်တောင်သူတို့မထွက်နိုင်တော့ဘူးအဲ့ရှာမှာသူတို့လက်နေကြီးတွေနဲ့ပြစ်လို့မိလောင်တာရှိရပေါ့အေးဆက်ကတင်းထားတဲ့မျိုးတွေပေါ့အဲ့မျိုးတွေကိုလည်းသူတို့မကြမကြအဲ့လိုလက်နေကြီးနဲ့ပြစ်တယ်အဲမိလောင်နေတာတွေတွေ့ရတယ်ပေါ့အစိုးရကတော့သူတို့အနေနဲ့ရောဒီကိစ္စကနေဆံပြီးတော့သူတို့ထွက်ပြေးသွားရင်ဒီမှာအရေးဆိုင်ဒီမှာရှိတဲ့ရွာမျိုးတွေကိုနေဆံပြီးတော့ဖျက်ဆီးပြစ်မယ်ဆိုတဲ့သဘောမျိုးပေါ့နော်။သူနောက်ဆုံးအချိန်ထိအဲ့လိုရွာတွေကိုလည်းနေနေပြစ်ပြီးတော့ဒုက္ခပိညာတွေရှိတယ်။အဲမိစ္ဆာကသူတို့ဆင်းနေတဲ့ရွာတွေမှာဆိုရင်တွားပြီးတော့ပြီးရှုတာတွေရှိတယ်။လူဖမ်းတာတွေရှိတယ်
ရခိုင်တပ်တော် AA ဘက်ကတော့ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ကောင်စီတက်စကန်တွေကိုလက်နက်ချအညံ့ခံဖို့ပြောဆိုထားပြီးအညံ့မခံတဲ့တက်စကန်တွေကိုအားလုံးတိုက်ထုတ်သွားမယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ရခိုင်တောင်ပိုင်းမှာမြို့နယ်တချို့ကိုထိန်းထားနိုင်ဖို့စစ်အင်အားဖြည့်တင်းတာတွေ၊လမ်းဘက်ဆက်တွယ်ရေးဖျက်တောက်တာတွေနဲ့လုံခြုံရေးတင်းကျပ်စစ်ဆေးဖမ်းဆီးတာတွေလှုပ်ဆောင်နေရပါ။ဒီအပိုင်းအတွင်းမှာပဲပြည်မဘက်ကနေကြောက်ဖြူစစ်တွေနဲ့တန်တွဲစားတဲ့မြို့နယ်တွေကိုလေရင်နဲ့ပြန်လာတဲ့ခီးတွေတွေကိုဖမ်းဆီးစစ်ဆေးနေပါတယ်ခင်ဗျာ။